စကိုင်းတိုင်းထီးကြိုင်မြို့နယ်ဇီကုံးရွာဘက်ကနေကွင်းကြီးရွာဘက်ကိုခြိတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုဒေသခံ PDF နဲ့ KIA ပူးပေါင်းတပ်ဖွဲ့တွေကတနင်္ဂနွေနေ့မနက်ပိုင်းကကြားဖြတ်တိုက်ခိုက်ခဲ့ကြပါတယ်။တိုက်ပွဲဟာတနေကုန်နီးပါးကြာမြင့်ခဲ့ပြီးစစ်ကောင်စီတပ်တွေပိတ်မိနေတာကြောင့်လေကြောင်းအကူအညီယူပြီးမနေ့တနေ့တဲ့နှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့ကြောင်းထီးချိုင်ဒေသခံတဦးက VOA ကိုပြောပါတယ်။
အလယ်တော်နဲ့ထီးချိုင်ကြာကိုင်းကြီးတောင်ယူမှာဖြစ်မင်းတကယ်ဖြစ်တာပဲဖြစ်တာတော့ညနေ3နာရီခွဲလောက်ဒီအဲ့ဒါလေရင်နဲ့လာကျဲသွားရင်လေသူပိတ်ပြီးတော့စစ်တပ်ကပိတ်ပြီးတော့လေရင်နဲ့မနေ့ပိုင်းကလေလုံးကျဲသွားတယ်ညနေပိုင်းကတစ်ခါကျဲတယ်ဒီတစ်ခါကျဲရတာကတရားရဲ့ဟာတောက်မော်ရွာကိုဆက်ကျော့အောင်လေဒီကြောင်းနဲ့ပြန်တယ်ဝိုင်းဒီကြံပြန်တယ်ဝိုင်းဒီကတော့သူညာဒီကြကြတော့သူမှ
လေကျောင်းကဘုံကျဲတိုက်ခိုက်တဲ့နေရာတွေဟာတောတွင်းမှာဖြစ်တာကြောင့်ကြေးရွာသားတွေနဲ့အရက်သားတွေထိခိုက်တာမရှိကြောင်းလည်းပြောပါတယ်။ထီးချိုင် PDF နဲ့နှီးစပ်သူတဦးကတော့စစ်ကောင်စီတပ်ဘက်ကအထိခိုက်40လောက်ရှိကြောင်းနဲ့လက်နက်ခရံအများအပြားဆုံးရှုံးခဲ့ကြောင်းပြောပါတယ်
။ရှင်းနေတဲ့တိုက်ပွဲကကျွန်တော်တို့လေကိုမနေ့ကညနေရောလေကို6:00လောက်ကူပြီးတော့လမ်းကြောင်းပိတ်နေလို့ဖွင့်ပြီးရတာ။မြို့ဘော်တော့ကောင်းနဲ့ပြန်ကလေးပြန်ရောက်လာတယ်မြေတီးကြီးတွေခိုင်းတော့ကတိုင်တော့ကအဖေးကြီးတွေကတော့သူတို့စစ်ကောင်စီဘက်က40လောက်ကုတ်နေတဲ့စစ်ကြောင်းမှုပါဝင်တယ်။တကယ်ခင်ရနေရောအချောဆွေကြီးတွေတော်တော်များများရလိုက်တယ်အဲ့လိုပြီးရတယ်
။နှစ်ဖက်ထိခိုက်ကြဆုံးမှုစီးရင်ကို VOA ကတီးခြားအတိမပြုနိုင်ပါဘူး။ထီးချိုင် PDF အဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့တနင်္ဂနွေမနေ့7နာရီလောက်ကကွင်းကြီးရွာနဲ့ဇီကုံးရွာအကြားမှာဂျက်တိုက်လေယာဉ်နှစ်စီးလာရောက်ဘုံကျဲခဲ့ကြောင်းနဲ့ညနေ3နာရီမိနစ်20နဲ့3နာရီ42မိနစ်လောက်မှာလဲဂျက်တိုက်လေယာဉ်တစ်စီးနဲ့2ကြိမ်စုစုပေါင်း3ကြိမ်ဘုံကျဲခဲ့ကြောင်းဖော်ပြပါတယ်။ထီးကြိုင်တိုက်ပွဲအခြေအနေအကြအဆုံးနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ထုတ်ပြန်တာမတွေ့ရသေးပါဘူး။ပြီးခဲ့တဲ့မတ်လ April မေလအတွင်းကလည်းစစ်ကောင်စီနဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တွေအကြားထီးကြိုင်မျိုးနယ်အတွင်းမှာတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲကြောင့်ထောင်ထဲချီတဲ့ကျေးရွာသားတွေထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။ထီးကြိုင်မျိုးနယ်ဟာအေယော်ဒီမြစ်အနောက်ဘက်ကမ်းမာတည်ရှိပြီးမြစ်အနောက်ဘက်ခြမ်းကရွှေဘိုမြစ်ကြီးနားကားလန်းနဲ့အရှေ့ဘက်ခြမ်းကမန္တလေးဗမော်ကားလန်းနှစ်ခုကိုဆက်သွယ်ထားတဲ့လမ်းကြောင်းပေါ်မှာတည်ရှိတာကြောင့်ဆက်သွယ်ရေးအရေးပါတဲ့မျိုးလဲဖြစ်ပါတယ်။